ကင်ညာနိုင်ငံရဲ့တရားရုံးချုပ်ကသမ္မတအူဟူရူကင်ညာထက်အနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ပြီးတဲ့နောက်ကင်ညာနိုင်ငံရဲ့တရားရေးစနစ်ကိုပြင်ဆင်သွားဖို့စဉ်းစားမယ်လို့ကင်ညာသမ္မတအူဒူကန်ညက်တက်ကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်ကင်ညာတရားရုံးချုပ်ဟာပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်လိုက်တာဖြစ်တယ်လို့သမ္မတကင်ညက်တက်ကနှစ်ရက်အတွင်းမှာဒုတိယအကြိမ်ဆွဆွဲလိုက်ပါတယ်ကျွန်တော်တို့မှာပြဿနာရှိနေပြီဒါကိုပြုပြင်သွားမှာဖြစ်တယ်လို့သမ္မတကင်ညက်တက်ကနိုင်ရိုဘီမြို့အစိုးရအိန္ဒိယကနေပြောကြားခဲ့ပါတယ်ရွေးကောက်ပွဲအတွင်းမဲမတမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဘုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောကြားခဲ့ပါတယ်အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကားကပြီးခဲ့တဲ့ဩဂတ်လမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့တရားရုံးချုပ်ကိုလျှောက်ထားခဲ့တာပါသူအနေနဲ့မစ္စတာကင်ညက်တာကိုမဲရီအတွက်1.4တန်းရှုံးနေဆိုတဲ့မဲစင်ရလဒ်ဟာမားရင်ရယ်ဆိုပြီးတော့မစ္စတာအိုဒင်းကားကပြောပါတယ်ကင်ညာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရတော့အခုချိန်ကစပြီးတော့ရွေးကောက်ပွဲတစ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားမှာဖြစ်တယ်လို့ဆိုထားပါတယ်အတိုက်ခံညောင်းမောင်းအဖွဲ့နာဆာကတော့ရွေးကောက်ပွဲမဲပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံခဲ့ရတယ်လို့ရွေးကောက်ပွဲနေကလေးကပြောခဲ့တာဖြစ်ပါတယ်။ကင်ညာဆိုရရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483သန်းခွဲဝေသုံးဆွဲဖို့တတ်မှတ်ခဲ့ပြီးတော့ဒီထဲကမှ IEBC လို့ခေါ်တဲ့ကင်ညာရွေးကောက်ပွဲကော်မရှင်ကို415သန်းခွဲဝေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။